အီရန်ပြည်သူတွေကနလှကြဆန္ဒပြခဲ့ကြပြီးတဲ့နောက်ဘာသာရေးရတပ်ဖွဲ့ကိုဖျက်သိမ်းလိုက်ကြောင်းတရင်းတွေကအီရန်ဒေသခံမီဒီယာတွေကိုကိုးကားပြီး AFP သတင်းဌာနကဆိုပါတယ်ဘာသာရေးသတ်မှတ်ချက်နဲ့မညီဘဲခေါင်းပေါ်ဝါစီးခဲ့တဲ့အတွက်မာရှာအမနီကိုဘာသာရေးရတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတဲ့နောက်ရပ်ပိုင်းတွင်တိတ်ဆုံသွားခဲ့ရာကအီရန်နိုင်ငံတလောမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါဘာသာရေးရတပ်ဖွဲ့ဟာတရားရေးနဲ့ဘာမှမဆိုင်ပါဘူးလို့ရှင်းနေချုပ်မိုဟာမက်ဂျာဖာမွန်တယ်ဇရီကပြောဆိုပြီးဖြတ်သိမ်းလိုက်တဲ့အကြောင်းအီရန်ရဲ့ ISNA သတင်းဌာနကဆိုပါတယ်။ဘာသာရေးဆိုင်ရာညီလာခံတစ်ခုမှတယောက်သူသူဦးကဘာကြောင့်ဘာသာရေးရဲအဖွဲ့ကိုပိတ်လိုက်တာလဲလို့မေးလိုက်တဲ့မေးခွန်းကိုရှေ့နေချုပ်ကအဲ့ဒီလိုပြန်ဖြေလိုက်တာဖြစ်ပါတယ်လို့သတင်းကဆိုပါတယ်။ဘာသာရေးရဲတပ်ဖွဲ့ကိုသဘောထားတင်မာတဲ့သမရမာမော့အမာဒီနီဂျတ်လက်ထက်မှာဖွဲ့စည်းခဲ့တာပါ။2006ခုနှစ်ကစပြီးလူတွေရဲ့ဝက်စားပုံကဘာသာရေးနဲ့ညီမညီစစ်ဆေးခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေခေါင်းပေါ်ဝါချုပ်မှုဥပဒေကိုပြောင်းသိမ့်မသင့်လွတ်တော်နဲ့တရားရေးဌာနတို့ကစဉ်းစားလုပ်ကိုင်နေကြောင်းမွန်တယ်ဇီရီကပြောကြားခဲ့ပြီးနောက်တည့်မှာပဲဘာသာရေးရတပ်ဖွဲ့ကိုအခုလိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဖွဲ့စည်းပုံပြဋ္ဌာန်းချက်တွေကိုအကောင့်ထဲပေါ်ရမှာပြော့ပြောင်းနိုင်ပါတယ်လို့အီရန်သမ္မတအီဘရာဟင်ရိုက်စီကစနေနေ့ကရုပ်မြင်သံကြားမှာပြောကြားခဲ့ပါတယ်။